Unity သတင်းချန်နယ်မှာကာကွယ်ရေးပစ္စည်းစက်ရုံကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးသတင်းဖော်ပြမှုနဲ့တာဝန်ခံအက်ဒီတာချုပ်နဲ့သတင်းထောက်တွေကိုမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့ဖန်ဆီးအရေးယူတာဟာအာဏာပိုင်တွေဘက်ကကာကွယ်ရေးဆိုင်ရာသတင်းအချက်အလက်တွေကိုသတင်းမီဒီယာတွေအပေါ်မှာပွင့်လင်းမြင်သာအောင်ရှင်းပြတာမျိုးပြည်ညက်တားမြစ်တာမျိုးမရှိတဲ့အတွက်ဖြစ်တဲ့အကြောင်းဥပဒေပညာရှင်တွေကထောက်ပြကြပါတယ်။စစ်ဖက်ဆိုင်ရာစက်ရုံတွေနဲ့ပတ်သက်လို့တားမြစ်ကန့်သက်ချက်ဆိုင်ရာဥပဒေအကြောင်းအရာတွေကိုအများပြည်သူသိသာမြင်သာအောင်ရှင်းလင်းလင်းဖော်ပြရှင်းလင်းတာမျိုးလည်းမရှိဘူးလို့လေလာအကဲခတ်သူတွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါရှင်
။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ထုတ် Unity အပတ်စဉ်တုပ်ပြည်တွင်းသတင်းချာနယ်မှာဗိုလ်ချုပ်မှုကြီးဟောင်းတရုတ်ပညာရှင်နဲ့လက်ရှိကာကျုတ်တို့ဤပေါ့မြွနယ်ကလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုတဲ့ခေါင်းစည်းနဲ့မကွေးတိုင်းပေါ့မြွနယ်တွေကအမှတ်24ကာကွယ်ရေးပစ္စည်းဆက်ယုံကိုဓာတ်ပုံမှတ်တမ်းနဲ့တကွဖော်ပြထုတ်ဝေခဲ့လို့ဆိုပြီးဒီသတင်းဟာနိုင်ငံတော်ရဲ့လျှို့ဝှက်ချက်ကိုပေါက်ကြားစေတဲ့စက်ယုံတားမြစ်နယ်မြေကိုခွင့်ပြုချက်မရှိဘဲနဲ့ချဉ်ကပ်တဲ့ကြိရှုကြော်ဖြက်ဝင်ရောက်ဓာတ်ပုံရိုက်ယူတဲ့ဆိုပြီးသတင်းရေးသားတဲ့နယ်သတင်းတော်အပါအဝင်သတင်းချာနယ်တိုက်ရဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတော်၅ဦးကိုဖမ်းဆီးစစ်ဆေးမှုတွေပြုလုပ်နေတာဖြစ်ပါတယ်။အခုလိုမျိုးအစိုးရကဒီသတင်းစာနယ်ဇင်းသမားတွေကိုပေါက်မျိုးမှရဲစခန်းမှာမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့အမှုဖွင့်ဆောင်ရွက်နေတဲ့အပေါ်ဖြစ်လာနိုင်တဲ့ဥပဒေဆိုင်ရာအကျိုးဆက်တွေနဲ့ပတ်သက်လို့ဥပဒေပညာရှင်လူခွင့်ရေးရှင်နေဦးမင်းလွင်ဦးကအခုလိုရှင်းပြပါဗျာ
။ဆိုတော့လျှို့ဝှက်လုပ်ငန်းဥပဒေဆိုတာတော့1923ခုနှစ်အင်္ဂလိပ်ကိုလိုနီလက်ထက်ကမြန်မာနိုင်ငံအတွင်းမှာရှိနေတဲ့အစိုးရရဲ့လုပ်ငန်းတွေကိုကျင်းပအောင်မပေါက်ကြားအောင်နောက်ပြီးတော့အစိုးရရဲ့ဆောင်ရနေတဲ့ကိစ္စရဲ့အသီးသီးကိုမသိသင့်တဲ့လူတွေမသိအောင်တားမြစ်ထားဖို့အတွက်ဆောင်ရထားတဲ့ကိစ္စဖြစ်ပါတယ်။အဲ့တော့ဒီလိုမျိုးဥပဒေနဲ့တားမြစ်ထားတဲ့ဥစ္စာတွေကအစစ်အဆင်ကိစ္စတွေနဲ့ပတ်သက်လို့တော်လကောင်းတော့နောက်ပြီးတော့တခါအပြည်လူမဝင်ရတပ်ပိုင်ကြီးဖြစ်တော်လကောင်းစက်ယုံဧရိယာဖြစ်တော်လကောင်းကြော်ညာထားတဲ့ဆိုင်းဘုတ်တွေကတ်ထားတဲ့ဂျားတွေကဝင်လာတယ်ဆိုလို့ရှိရင်တော့ဒီဥပဒေမှာပါနေပါပြရန်ကျတချို့နဲ့ညီဆွနိုင်တယ်လို့တော့ကျွန်တော်တို့ယူဆလို့ရပါတယ
်အခုလိုမျိုးသတင်းသမားတွေအပေါ်အာဏာပိုင်တွေဘက်ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲဆိုတဲ့အပေါ်ခုခံခြေပနိုင်ခြင်းနဲ့အမှုရင်ဆိုင်ရာမှာဖြစ်လာနိုင်ခြေရှိတဲ့ဥပဒေပိုင်းဆိုင်ရာအချက်လက်တွေနဲ့ပတ်သက်လို့လည်းဦးမင်းလွင်ဦးကအခုလိုရှင်းပြပါတယ
်ဒီပါတွေကိုဖိဖို့ရမဟုတ်ပဲနဲ့ပြည်သူလူထုတွေသိရအောင်သတင်းချက်လက်ထုတ်ပြန်နေဆိုတဲ့ဆိုလို့ရှိရင်တော့ဒီဥစ္စာကကျွန်တော်တို့အနေနဲ့ဂျာနယ်လစ်တွေပေါ်မှာအရေးယူတာကပြင်းထန်လွန်းနေကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကိုကူပြောင်းနေတဲ့ကာလဖြစ်ပြီဆိုလို့ရှိရင်မိမိတို့နိုင်ငံအတွင်းမှာလုပ်နေတဲ့ project တွေမှန်သမျှစက်ရုံလေပတ်နေတဲ့စက်ရုံကြီးရဲ့ကိစ္စရပ်မှန်သမျှကိုအစိုးရဘက်ကကပုံဝင်လင်းလင်းတင်ပြပြောဆိုဖို့လိုတယ်ဒီလိုမျိုးဥပဒေနဲ့အရေးယူခြင်းခံရတယ်ဆိုတာကကျွန်တော်တို့ဒီသတင်းတောက်တွေပေါ်မှာဆက်လက်ပြီးတော့ဖိနှိပ်ဖို့အတွက်ဒီဝေပြီးတော့ပြဋ္ဌာန်းဆောင်ရွက်တဲ့လူပဲကျွန်တော်တို့ကထင်မြင်ယူဆပါတယ
်ဒီလိုမျိုးတပိုင်းဆိုင်ရာလျှို့ဝှက်လှုပ်ဆောင်မှုတွေအပေါ်အများကထင်အောင်ထင်မှားဖြစ်စေတဲ့ဆိုရင်လေအများပြည်သူနားလည်သဘောပေါက်အောင်ဥပဒေပိုင်းတွေကိုရှင်းလင်းတင်ပြထားဖို့လိုတယ်လို့စစ်ထောင်လည်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကထောက်ပြပြောဆိုပါတယ
်ကျွန်တော်တို့ဒီတပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့တော့တို့မလာရတားမြစ်နယ်မြေဆိုပြီးတော့မှကျွန်တော်တို့စိုက်ဘုတ်တက်ထားရင်တော့လေအထဲကိုဝင်မယ်ဆိုရင်တားမြစ်တဲ့နယ်မြေကိုဒါချိုးဖောက်တဲ့သဘောမျိုးပဲဖြစ်ပါတယ်။ဒါတော့ဖြစ်တဲ့ကြီးကြီးမားမားကျွမှုနဲ့ရေးယူစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ်လေ။ကျွန်တော်တို့ဖြစ်တုန်းကတော့ဒီကာဝေးပစ္စည်းစက်ရုံက4-5ခုလောက်ပဲရှိပါတယ်။အခု24-25လောက်ဒီကိုဖြစ်လာတဲ့သဘောပါတော့အများကြီးတိုးချဲ့လာတယ်။ဒီတိုးချဲ့လာတဲ့အပိုင်းမှာလည်းတော်တော်လေးညှို့လျော့ဝဝနဲ့လှုပ်လာတဲ့အပိုင်းတွေရှိပါတယ်။အဲ့တော့ဘနာဘောဒုတ်ကြတဲ့ပေါ်ကမျိုးပေါ့လေဘာမှဒီမေမေရရနဲ့အဲ့တော့တရင်ပေါက်ကြတဲ့နေသားမျိုးမရှိဘူးဒါနဲ့ငါတို့ဒီကိစ္စရင်းနဲ့ပတ်သက်ပြီးတော့မှလာပြီးတော့ထိရင်တော့မင်းတို့စုံမယ်ဆိုတဲ့ဟာမျိုးကအားလုံးကိုစိန်ခေါ်လိုက်တဲ့သဘောမျိုးဖြစ်ပါလိမ့်မယ
်အခုလိုတရင်သမားတွေကိုဖမ်းဆီးအရေးယူမှုတွေပြုလုပ်နေတဲ့အပေါ်မြမအစိုးရဟာအရင်စစ်အစိုးရလိုပဲအာဏာရှင်ဆန်ဆန်ပြုမှုနေစေဖြစ်တဲ့ဆိုတာပြနေတယ်လို့ကဘာတဝမ်းသတင်းတောက်များကာကွယ်ရေးကော်မတီ CPJ ကဝေဖန်လိုက်ပြီးသတင်းတောက်တွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုထားပါတယ်